COVID-19 ကာကွယ်ဆေးတွေကိုဖြန့်ဖြူးတဲ့နေရာမှာပိုးပြီးညီတူညီမျှဖြန့်ဝေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကနေကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုရှေ့တန်းတင်ဆောင်ရွက်နေချိန်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကတော့ဒါတွေကိုစောင့်ကြည့်ပြီးစောင့်ဆိုင်းနေခဲ့ရတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆယ်ရက်ကြာမြင့်တဲ့အမှုဆောင်ဘုတ်အဖွဲ့အစည်းအဝေးအပိတ်မိတ်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် Vaccine nationalism might serve short term political goals
Vaccine nationalism ကိုနိုင်ငံကိုပဲဦးစားပေးတဲ့ကာကွယ်ဆေးအမျိုးသားရေးဝါဒဟာတိုးတောင်းတဲ့နိုင်ငံရေးညီမှန်းချက်တွေကိုပဲဆောင်ရွက်ပေးတာဖြစ်ပါတယ်ဒါပေမဲ့ကာကွယ်ဆေးဆိုင်ရာတန်းတူညီမျှမှုကိုပံ့ပိုးတာဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားအတွက်အကျိုးရှိစေမှာဖြစ်တယ်လို့သူကပြောသွားတာပါလူဦးရေ 1.3 ဘီလီယံရှိတဲ့အာဖရိကမှာနိုင်ငံတော်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုစတင်ဖို့ကာကွယ်ဆေးအလုံလောက်ရဖို့ရုန်းကန်နေရတဲ့အချိန်မှာတော့ချမ်းသာတဲ့နိုင်ငံတွေကနေကာကွယ်ဆေးအလုံရေတန်းနဲ့ချီပြီးအပိုဖြစ်မှာယူနေကြောင်းဂဗီးနိုင်ငံတကာကာကွယ်ဆေးမဟာမိတ်အဖွဲ့ကပြောကြားခဲ့ပါတယ်ဒီတော်တွင်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ WHO ကျွမ်းကျင်ပညာရှင်အဖွဲ့နဲ့တွေ့ဆုံခွင့်ပေးဖို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရဲ့ဆွေးမျိုးတအုပ်ကတရုတ်အစိုးရကိုတောင်းဆိုထားပါတယ်။ဒီအဖွဲ့အနေနဲ့တရုတ်အစိုးရကအတန်ပိတ်ထားတယ်လို့ဆွဆွဲခံထားရတဲ့ဗိုင်းရပ်စ်ကူးစက်ခံရသူမိသားစုတွေနဲ့တွေ့ဆုံစကားပြောသင့်တယ်လို့လည်းသူကပြောပါတယ်။